မွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေအမေရိကန်ပြည်ဝင်ခွင့်ခံတက်လိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကြေညာချက်ကြောင့်ဒုက္ခသည်တွေအမေရိကန်ပြည်တော်စုအတွင်းအမြဲတမ်းနေထိုင်ခွင့်ရရှိထားသူတွေကျောင်းသားတွေနဲ့အလုပ်သမားတွေအမေရိကန်လေဆိပ်တွေမှာထိမ့်သိမ်းခံရတာအမေရိကန်ကိုပြန်တမ်းမဲ့နိုင်ငံတကာလေရင်တွေမှာလိုက်ပါခွင့်တားမြစ်ခံရတာတွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကကြားဝင်ဆောင်ရွက်လိုက်ပါတယ်တရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့အမေရိကန်ပြည်ထောင်စုကိုဆက်ရောက်လာပြီးနောက်ဖမ်းဆီးခံထားရသူတွေကိုဌာနေပြန်ပို့မယ့်အရေးယာယီတားဆီးတဲ့အရေးပေါ်အမိန့်ကိုနယူးယောက်ကခရိုင်တရားသူကြီးအန်ဒေါ်နယ်လီကမနေ့စနေနေ့နောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်ဒီတားမြစ်မိန်ထဲမှာတော့ဒုက္ခသည်ရှောက်ထားမှုအတိပြုချက်ရရှိထားသူတွေလည်းအကျုံးဝင်ပါတယ်အမိမြေလုံချိုရေးဝန်ကြီးဌာနကတော့တရားရုံးအမိန့်အတိုင်းလိုက်နာဆောင်ရွက်မယ်လို့တင်းနှင်းကနေနဲ့အစောပိုင်းထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်ဒါပေမဲ့လည်းအမေရိကန်နိုင်ငံနဲ့ပြည်သူတွေအပေါ်နိုင်ငံတွင်းဝင်ရောက်လာသူတွေရဲ့ချင်းချောက်ခံရမှုမရှိစေရေလှုံ့ဆော်တဲ့သမ္မတရဲ့အမိန့်ကိုလည်းလိုက်နာဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြပါဗျ။ပြီးခဲ့တဲ့တောက်ချာနေ့ကသမ္မတထရန့်ရဲ့အမိန့်ကြေညာချက်လက်မှတ်ထိုးထုတ်ပြန်လိုက်ပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရသူအနည်းဆုံး190လောက်ရှိပြီလို့လည်းပြည်ထောင်စုအာဏာပိုင်တို့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါရဲ့ရှင်။